အီရန်နိုင်ငံရဲ့ပဲထိန်တုံးစီစဉ်နဲ့ဆက်နွယ်နေတဲ့ပိတ်ဆို့တံခါးမှုအသစ်တွေကိုချမှတ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာထုတ်ပြန်ကြေညာပါတယ်။အီရန်ကဖမ်းထားတဲ့အမေရိကန်နိုင်ငံသားတွေဥရောပကိုဝင်ရောက်လာပြီဆိုတာအတည်ပြုခဲ့ပြီးနိုင်ပိုင်းကြမှာဒီကြေညာချက်ထွက်ပေါ်ခဲ့တာပါ။အမေရိကန်ကအီရန်နိုင်ငံရဲ့ပဲထိန်တုံးအစီအစဉ်အတွက်ထောက်ပံ့တယ်လို့စွပ်စွဲထားခံရတဲ့ဒီအီရန်နိုင်ငံသား၅ဦးညီညွတ်သောအာရဗ်စော်ဘွားများနိုင်ငံနဲ့တရုတ်နိုင်ငံတွေမှာအခြေစိုက်တဲ့ကုမ္ပဏီကြီးတွေရဲ့ကွန်ရက်တစ်ခုကိုပိတ်ဆို့အရေးယူမှာဖြစ်ပါတယ်။အီရန်နိုင်ငံက2015ခုနှစ်တွင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ပြီးအဝေးထိန်ဒုံးလက်နက်စမ်းသပ်ပစ်လမှုနှစ်ခုလုပ်ခဲ့တာပေါ်တုံ့ပြန်တဲ့အနေနဲ့သမ္မတအိုဘားမားအစိုးရဘက်ကလူသိရှင်ကြားပိတ်ဆို့တန်ခတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဇူလိုင်လထဲမှာနျူကလ িয়ার လက်နက်လျှော့ချရေးသဘောတူညီချက်အရအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ဆက်နွယ်နေတဲ့ပိတ်ဆို့တန်ခတ်မှုတွေကိုလျှော့ချပေးဖို့အမေရိကန်ဘက်ကသဘောတူညီချက်အသက်ဝင်ခဲ့ပြီးနောက်တနေ့မှာပဲအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။